ဗုဒ္ဓဂယာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးပြန်ခေါ်မှာဖြစ်တယ်လို့ဗုဒ္ဓဂယာဖျားဖူးကော်မတီဥက္ကဋ္ဌဦးမောင်မြင့်က VOA ကိုပြောပါရယ်ကမ္ဘာနိုင်ငံအသီးသီးကဗုဒ္ဓဂယာဖျားဖူးခီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီလ15ရက်နေ့အထိပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကနေကြေညာလိုက်ပြီးတဲ့နောက်မှာအခုလိုပြန်ခေါ်ဖို့စီစဉ်ထားတာဖြစ်ပါရယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်အိမ်တန်နာထွန်းကသတင်းပေးပို့ထားပါရယ်
ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အတွက်ကမ္ဘာနိုင်ငံအသီးသီးရခရီးသွားတွေကိုမက်လ23ရက်နေ့ကနေဧပြီ15ရက်နေ့အထိအိန္ဒိယကနိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားတာကြောင့်မြန်မာနိုင်ငံကနေဗုဒ္ဓဂါယာကိုဖျားဖူးရောက်နေကြတဲ့မြန်မာတွေကိုပြန်ခေါ်နိုင်ဖို့အိန္ဒိယတန်ယုံနဲ့ဆွေးနွေးပြီးလှုပ်ဆောင်နေပြီဖြစ်တယ်လို့ဗုဒ္ဓဂါယာဖျားဖူးလုပ်ငန်းကော်မတီဥက္ကဋ္ဌဦးမောင်မြင့်ကပြောပါတယ
်သူတို့နေမြန်နေအသီးသီးတွေနဲ့အားလုံး22ရက်နေ့နောက်ဆုံးထားပြီးအပြီးပြန်ခေါ်တော့မယ်အဲ့တော့အားလုံး safe ဖြစ်ပါတယ်panic မဖြစ်ကြပါနဲ့ဗမာပြည်မှာ panic အရန်ဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောချင်ပါတယ
်ဗုဒ္ဓဂါယာကိုရောက်နေတဲ့မြန်မာနိုင်ငံသားအကြီးအတွက်2500ကျော်ရှိပြီကုမ္ပဏီတွေရဲ့အစီအစဉ်နဲ့သွားကြတာဖြစ်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေကအတုတ်လိုက်ပြန်ခေါ်ဖို့စီစဉ်နေတာပါဒါကြောင့်မြန်မာနိုင်ငံမှာကြန့်ရှိနေခဲ့ကြရတဲ့မိသားစုဝင်တွေအနေနဲ့လည်းအရန်စိတ်မပူကြဖို့ဦးမောင်မြင့်ကပြောပါတယ်ဖျားဖူးခရီးသွားတွေကိုပြန်ခေါ်နိုင်ဖို့ဗုဒ္ဓဂါယာဖျားဖူးလုပ်ငန်းကော်မတီကစီစဉ်ဆွေးနွေးနေတာတွေကိုလည်းဦးမောင်မြင့်ကအခုလိုပြောပြပါတယ်
အဲ့ India airline တွေဟော Air India တို့ Indigo တွေနဲ့ပြန်လို့ရပါတယ်ဆိုတဲ့အကြောင်းဝင်လို့သာမရတော့တာပြန်လို့ရတယ်ဆိုတဲ့အကြောင်းဟိုဘက်မှာရောက်နေဗမာကြီးတွေဆိုတော့စိတ်မပူပါနဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောလိုက်တယ်ပြောလိုက်တော့မှကျွန်တော်တို့ကခုနပြောတဲ့ကျန်တဲ့အလုပ်တွေအနေနဲ့ဒီဘက်မှာရှိတဲ့ charter flight company တွေနဲ့ဒီနေ့နှစ်နာရီမှာကျွန်တော်တို့စီဝေးအားလုံးစစ်တမ်းနာလုပ်ပြီးတော့သူတို့ရဲ့စနစ်တကျလုပ်ထားတဲ့လုပ်ဆောင်ချက်တွေအကုန်လုံးကိုကျွန်တော်ကြီးညာချက်နှစ်ဆိုပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်
ဗုဒ္ဓဂါယာကိုခရီးသည်ပို့ဆောင်ပေးနေတဲ့ကုမ္ပဏီတွေကနေလက်မှတ်ဝယ်ယူထားကြတဲ့ခရီးသည်တွေကိုမိမိတို့လိုက်ပါရမယ့်နေရက်နဲ့လေချောင်းတို့ကိုစနစ်တကျသတင်းပို့ထားပြီးဖြစ်သလိုထွက်ခွာမဲ့နေရက်နဲ့အချိန်တို့ကိုအကြောင်းကြောင့်မသိရှိရသေးရင်လည်းအယောင်ကိုယ်စားလှယ်တွေနဲ့လုပ်ငန်းကော်မတီတို့စီဆက်သွယ်စုံစမ်းနိုင်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ February 19ရက်နေ့ကအိန္ဒိယနိုင်ငံဘီဟာပြည်နယ်ဂါယာပြည်ပြည်ဆိုင်ရာလေဆိပ်မှာမြန်မာနိုင်ငံသားတအုပ်ကို COVID-19 ရောဂါသံသယလက္ခဏာတွေနဲ့တွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့စစ်ဆေးပြီးတဲ့နောက်ရောဂါမရှိတဲ့အတွက် February 22ရက်နေ့မှာဆေးရုံကဆင်းခွင့်ပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်မက်လ12ရက်နေ့မှာပထမဆုံးသေသူတအုပ်ရှိခဲ့ပြီးရောဂါပိုးကူးစက်ထားသူ80ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။